ဂါဇာကမ်းမြောင်ဒေသပေါ်အစ္စရေးစစ်တပ်ကတိုက်ခိုက်မှုတွေကိုညရုံးကလည်းဆက်ပြီးတော့လုပ်ခဲ့ပါတယ်။ဂါဇာတောင်ပိုင်းကရာဖာမြို့ပေါ်တိုက်ခိုက်မှုတစ်ခုအတွင်းမှာအမျိုးသမီးနဲ့ကလေးငယ်တွေအပါအဝင်16ယောက်သေဆုံးပြီးတော့20ကျော်ဒဏ်ရာရခဲ့တယ်လို့ဂါဇာကျွမ်းမာရေးဝန်ကြီးဌာနကပြောပါတယ်။တစ်ချိန်တည်းမှာပဲဂါဇာဒေသတွေကပါလက်စတိုင်းပြည်သူတွေအတွက်လူသားချင်းစာနာတဲ့အကူအညီတွေပါတဲ့ဆေးရုံတင်မောကြီးတစ်စီးကိုအင်ဒိုနီးရှားနိုင်ငံကဒီကနေ့ဆေးလွှတ်လိုက်ပါတယ်။အီဂျစ်နိုင်ငံက LR6 အကမ်းမှာ၄ရက်ကြာကန့်ကတ်ထားပြီးတော့ဂါဇာကိုပို့ဆောင်မဲ့အကူအညီတွေကိုအီဂျစ်ဗလာဂျန်နီအဖွဲ့ကိုလွှဲပေးမှာဖြစ်ပါတယ်။အန်ဒီရဲများတဲ့ရေလမ်းကြောင်းကိုဖြတ်သွားရမှာဖြစ်ပေမဲ့ဒီအကူအညီတွေကပါလက်စတိုင်းပြည်သူတွေအတွက်ဖြစ်တာမို့ဟူဒီတပုံတွေအနေနဲ့ရန်သူလို့မမြင်ဘူးလို့ယူဆရကြောင်းအင်ဒိုနီးရှားကာကွယ်ရေးဝန်ကြီးပရာဘိုဝိုဆူဗီယန်တိုကပြောကြားခဲ့ပါတယ်။တင်မောကြီးမှာအစားအသောက်စီးပွားနဲ့တန်ရှင်းရည်တန်ချိန်စုစုပေါင်း200လောက်တင်ဆောင်သွားပါတယ်။လူသားချင်းစာနာတဲ့အကူအညီတွေပို့ပေးမှသာဖြစ်ပြီးရေပိုဆေးရုံကြီးအဖြစ်ဆောင်ရွက်မှာတော့မဟုတ်ပါဘူး။လူနာတွေတင်ဆောင်ကုသပေးတဲ့ဆေးရုံအဖြစ်အသုံးပြုနိုင်ဖို့ပါမဲရအောင်လို့သက်ဆိုင်သူတွေနဲ့ဆက်လက်ညှိနှိုင်းဆောင်ရွက်နေတယ်လို့အင်ဒိုနီးရှားနိုင်ငံသားရေးဌာနကအရှေ့လယ်ပိုင်းဆိုင်ရာဒါရိုက်တာကပြောကြားခဲ့ပါတယ်ရှင်။